ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားရဲ့နောက်ဆုံးဗော်ဒုံးကြီးလက်နက်သင်းနဲ့ပတ်သက်လို့ကြော်တာပရိနေကထုတ်ပြပြောဆိုပါတယ်။ကမ္ဘာနေရာအလုံးကြီးပါကပြစ်မှတ်တွေကိုထိအောင်ပြစ်နိုင်စွမ်းရှိတယ်လို့ဆိုတဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေကိုသမ္မတပူတင်ကထုတ်ပြန်ကြေညာခဲ့ပြီးတဲ့နောက်အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကရောလွှတ်တော်အမတ်တွေကပါတုံ့ပြန်ကြပါတယ်။ VOA သတင်းလွှာတွေကိုစောက်နှုတ်စူးစီးပြီးကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
သမ္မတဗလာဒီမီယာပူတင်ကသူရဲ့14ကြိမ်မြောက်နိုင်ငံတော်ချိန်ပြမိခွန်းကိုကြာသာပြေးနေကပြောခဲ့တာဖြစ်ပြီးအဲ့ဒီအထဲမှာသူအထူးတလဲပြောဆိုသွားတယ်လို့လူတွေရဲ့အာရုံကိုဖန်ဆားခဲ့တဲ့ကိစ္စကတော့သူ့ဥဆောင်မှုအောက်မှာရုရှားစစ်ဖက်တည်ဆောက်မှုအထူးသဖြင့်ရုရှားနိုင်ငံရဲ့နျူကလ িয়ার လက်နက်စွမ်းအင်ကိစ္စပဲဖြစ်ပါတယ်။ဥရောပနဲ့အာရှမှာရှိတဲ့အမေရိကန်လေကြောင်းရန်ကာကွယ်ရေးဒုံးခွင်းဒုံးတွေနဲ့ဂျားဖြတ်ဟန်တားလို့မရနိုင်ဘူးဆိုတဲ့ကိုပြောက်ပယ်ထင်းဒုံးကြီးတစ်ထုံမဲ့အကြောင်းသမ္မတပူတင်ကသူ့မိန်ကုန်းထဲမှာမျောလင့်မထားပဲထည့်ကြေညာသွားတာ
ပါ On способен атаковать цели как через северный, так и через южный полюс.
ဆမတ်တချင်းပြည်ပေတိန်ဒုံးကြီးစနစ်ဟာတောင်မြောက်ဝင်ရိုးစွန်းဟိုဘက်ဒီဘက်ကပြင်ပတွေအထိတိုက်ခိုက်နိုင်စွမ်းရှိပါတယ်။အားကောင်းပြီးတော့ကြီးမားတဲ့စွမ်းရည်ရှိတဲ့လက်နက်ပါဒီဒုံးကြီးရဲ့တွင်ပြင်လက္ခဏာတွေကြောင့်ဘလို့ဒုံးကြီးကာကွယ်ရေးစနစ်မျိုးကမှကာကွယ်နိုင်စွမ်းမရှိပါဘူ
း။ဒါပေမဲ့လည်းအမေရိကန်စစ်ဖက်ကတော့သမ္မတပူတင်ရဲ့အဲ့ဒီပြောဆိုချက်ပေါ်ကြားနေကြစကားအဖြစ်ခပ်ဖို့ဖို့တုံ့ပြန်ပြောဆိုပါတယ်။ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရသူဖြစ်သူဒေးနာဝိုက်ကကြာသာပတိနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်အခုလိုတုံ့ပြန်ပြောဆိုသွားပါတယ်
။ We're not surprised by the statements and the American people should rest assured that we are fully prepared.
ဒီပြောဆိုချက်တွေပေါ်ကျမတို့အော်တကြီးမဖြစ်ပါဘူး။ကျမတို့အပြည့်အဝပြင်ဆင်ထားပြီးသားဖြစ်တယ်ဆိုတာအမေရိကန်လူထုအနေနဲ့စိတ်ချလက်ချရှိစေချင်ပါတယ
်။ရုရှားနိုင်ငံရဲ့နည်းပညာအောင်မြင်ထူထောင်မှုကြောင့်ကမ္ဘာပေါ်မှာရုရှားစစ်ဖက်အတွက်အဆင့်အတန်းအသစ်တစ်ခုရလာနိုင်မှာဖြစ်တယ်လို့သမ္မတပူတင်ကပြောပြီးဒုံးကြီးအသစ်တွေရဲ့စွမ်းရည်ကိုပုံဖော်ပြသဖို့ဖန်တီးထားတဲ့ဗီဒီယိုတွေကိုလည်းပြခဲ့ပါတယ်။လက်နက်သစ်တွေထဲမှာနျူကလ িয়ার စွမ်းအင်သုံးပယ်ထိန်ဒုံးကြီးအမျိုးအစားတစ်ခု၊လေဆာလက်နက်တစ်ခု၊နျူကလ িয়ার စွမ်းအင်သုံး၊ရေအောက်ဒရုန်းလက်နက်တစ်ခုနဲ့အတန်တက်မြန်တဲ့ဒုံးကြီးအစ်စ်တမျိုးတို့ပါပါတယ်။လက်နက်သစ်တွေအကြောင်းသမ္မတပူတင်ရဲ့ဒီပြောဆိုချက်တွေအပေါ်အမေရိကန်လွှတ်တော်ဘက်ကတုံ့ပြန်ချက်ကလည်းပန်ဒဂွန်စစ်ဌာနချုပ်ရဲ့လေတံနဲ့တိတ်မကွာလာပါဘူး။ Republican တက်လွှတ်တော်မှ Tom Tillis က
I view Mr. Putin like I view any murderer or criminal when they say something they're probably lying.
လူသားသမားတယောက်ယောက်ဒါမှမဟုတ်ရာဇဝတ်ကောင်တစ်ကောင်ကောင်ကိုကျွန်တော်မြင်ရသလိုမျိုးပဲ Mr. Putin ကိုမြင်ပါတယ်။သူတို့တခုခုပြောတဲ့အခါလိမ်ပြောနေတာဖြစ်ကောင်းဖြစ်နိုင်ပေမဲ့သတိကြည်ကြီးထားကြည့်ဖို့တော့လိုပါလိမ့်မယ်
။ရုရှားနိုင်ငံမှာမတ်လ18ရက်နေ့ကျရင်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပြီးအဲ့ဒီမတိုင်ခင်မှာပဲသမ္မတပူတင်ကလက်ရှိသမ္မတတဒန်အတွင်းနောက်ဆုံးအဖြစ်နဲ့စုစုပေါင်းဆိုရင်14ကြိမ်မြောက်နိုင်ငံတော်ခြေပြမိန့်ခွန်းကိုပြောတာပါ။သူ့ရဲ့ထိတ်တန့်ဥစားပေးကရုရှားလူထုတာယာဝါပြောရင်းနဲ့သူတို့ရဲ့လူမှုဖူလုံရေးအခြေအနေတွေတိုးတက်လာစေဖို့ဖြစ်တယ်လို့လည်းမင်းကုန်းထဲမှာသမ္မတပူတင်ကထည့်ပြောသွားပါသေးတယ်။မကြာခင်ချင်းပါမယ့်သမ္မတရွေးကောက်ပွဲမှာလည်းမစ္စတာပူတင်ပဲနောက်ထပ်6နှစ်တက်တန်းအတွက်ပြန်ပြီးအရွေးခံရလိမ့်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။